ထိုင်းနိုင်ငံတောင်ပိုင်းစန်ကိုင်းကိုလော့မြို့မှာလိုင်စင်မဲ့မီရှူမီဘန်ဂိုဒေါင်တစ်ခုအတွင်းပြင်းထန်တဲ့ပေါက်ကွဲမှုကြောင့်သေဆုံးသူဟာဆိုရင်အခုဆို22ဦးထိရှိသွားပြီလို့ဒေသခံတာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုပြောဆိုပါတယ်။လုပ်ငန်းပိုင်ရှင်ကတော့ပေါ်ဆမှုနဲ့တရားစွဲဆိုထားကြောင်းရဲတပ်ဖွဲ့ကကြေညာထားပါတယ်။စနေနေ့မိုးလဲပိုင်းကဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုဟာမီရှူမီဘန်တွေကိုတရားမဝင်တူလောင်ထားတဲ့အဆောက်အုံမှာဆောက်လုပ်ရေးလုပ်ငန်းခွင်ကနေဂဟေစော်မှုကြောင့်ဖြစ်ခဲ့တယ်လို့ခန့်မှန်းနေကြပါတယ်။ပြင်းထန်လာတဲ့ပေါက်ကွဲမှုကြောင့်လူပေါင်း100ကျော်ဒဏ်ရာရခဲ့ပြီးနေအိမ်တွေရာနဲ့ချီပျက်စီးခဲ့တယ်လို့ဒေတာရင်းမီဒီယာတွေမှာဖော်ပြထားပါတယ်ရှင်။